ဒီဆိုရင်ပြည်တော်စုတော်ထဲမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းတစ်ခုကိုဆွေးနွေးနေကြပါပြီ။တမတော်နဲ့ပြည်ထောင်စုဘက်ကတင်တဲ့ဥပဒေမူကြမ်း5ခု၊ NLD ဦးဆောင်တဲ့45ခုကော်မတီကတင်တဲ့ဥပဒေမူကြမ်း2ခု၊စုစုပေါင်း9ခုကိုပေါင်းပြီးဥပဒေမူကြမ်းတစ်ခုအဖြစ်အပိုင်းနှစ်ပိုင်းခွဲတင်ထားတာကိုဆွေးနွေးနေကြတာဖြစ်ပါတယ်။ဒီဆင့်ပြီးတော့ပြင်ဆင်ချက်မှာပါတဲ့အချက်တစ်ချက်ချင်းစီကိုမဲခွဲဆုံးဖြတ်အတည်ပြုကြပါဦးမယ်။ငကိုယ်တော်ကဒီဥပဒေကြောင့်ဆွေးနွေးဖို့လူစင်းတောင်းတဲ့အခါတမတော်ကိုယ်စီလေအာလုံးဒီပါအပါဝဲကိုယ်စီလေစုစုပေါင်း282ယောက်ဆွေးနွေးမယ်ဆိုပြီးသိရင်တက်လာပါတယ်။တင်ပြလို့လည်းအရေးအတွက်ဖြစ်နေတာကြောင့်လွတ်တော်နိုင်ငံက149ယောက်ကိုပဲဆွေးနွေးခွင့်ပြုခဲ့ပါတယ်။အဲဒီထဲမှာ NLD အမတ်အယောက်90တမတော်ကိုယ်စီလေအယောက်90နဲ့အခြားပါတီ PP ကအမတ်49ယောက်ပါဝင်တာတွေ့ရပါတယ်။ခုဆိုရင်ဆွေးနွေးမှုတွေလည်းအတော်ကြီးရောက်ခဲ့ပါပြီ။ဆွေးနွေးသူတွေထဲမှာတမတော်ကိုယ်စီလေတွေအများကြီးပါဝင်နေတာမို့အဲဒီဆွေးနွေးချက်တွေထဲကနေဒီနေ့တပ်မတော်ခေါင်းဆောင်တွေရဲ့နိုင်ငံရေးအရေးယက်တီချက်2008ဖွဲ့စည်းပုံအပေါ်သဘောထားတွေကိုလည်းထင်ထင်ရှားရှားမြင်လာရပါတယ်။ဆရာနာရှင်စနစ်ကနေအပြောင်းလဲလုပ်ခဲ့တာ9နှစ်ကျော်ရှိလာတဲ့ဒီနေ့ကာလတပ်မတော်ရဲ့ယက်တီချက်ဘယ်လိုရှိနေလဲဆိုတာလေ့လာတင်ပြသွားပါမယ်
။အခုလွှတ်တော်ရဲ့ရောက်နေတဲ့ဖွဲ့စည်းပုံပြင်ရေးဥပဒေမူကြမ်းနဲ့မှာ NLD ဦးဆောင်တဲ့45ဦးကော်မတီဘက်ကတင်ထားတဲ့လာမယ့်တတိယအကြိမ်လွှတ်တော်တည်တံ့ကာလကစတက်မတော်သားကိုယ်စားလှယ်ဥယျာဉ်ကို15ရာခိုင်နှုန်းကနေ10ရာခိုင်နှုန်း2030ဒီနှစ်အရောက်မှာ9ရာခိုင်နှုန်းအထိရှော့ချဖို့အဆိုပြုချက်လည်းပါဝင်ပါတယ်။အထိတ်တွေကတော့လွှတ်တော်တွင်တက်မတော်သားကိုယ်စားလှယ်တွေပါဝင်မှုကို10နှစ်အတွင်း25ရာခိုင်နှုန်းကနေ9ရာခိုင်နှုန်းအထိရှော့ချဖို့ရည်ရွယ်တာပါ။လွှတ်တော်ရင်းဆွေးနွေးချက်တွေအရတက်မတော်ခေါင်းဆောင်တွေကဒီအချက်ပြင်ချင်တာကိုခါခါတီးတီးမြင်ပေပါတယ်။အကြောင်းပြချက်ကတော့နိုင်ငံမှာတိုင်းနာလက်နက်ကိုင်တွေအရေးရှိနေသေးတယ်။ဒီအရေးတွေကိုကိုင်တွေဖြေရှင်းပြီးကမှငြိမ်းချမ်းရေးရပြီးကမှတက်မတော်ဟာနိုင်ငံရေးကနေထွက်ခွာသွားမယ်။တနည်းလွတ်တော်တွင်အလိုလျောက်ပါဝင်မှုကနေစုပ်ခွာမယ်လို့ဆိုပါတယ်။နမူနာအားဖြင့်လည်းအင်ဒိုနီးရှားနိုင်ငံမှာသမရစုဟာတူလက်ထက်တက်မတော်သားတွေလွတ်တော်တွင်ပါဝင်နေမှုကနေတဖြည်းဖြည်းစုပ်ခွာသွားတာမျိုးလုပ်ခဲ့တယ်။အဲ့ဒီအချိန်အင်ဒိုနီးရှားမှာအာချီပြည်နယ်မှာတပုံထတာလောက်ပဲရှိရယ်မြန်မာနိုင်ငံမှာတော့နိုင်ငံအနှံ့အပြားမှာလက်နက်ကင်ပုံကံမှုကရှိနေတယ်ဒီလိုအခြေအနေမျိုးမှာတက်မတော်အနေနဲ့နိုင်ငံရေးကနေထွက်ခွာသွားဖို့လွတ်တော်ရဲ့ပါဝင်မှုကနေစုပ်ခွာသွားဖို့မဖြစ်နိုင်သေးဘူးလို့ဆိုလိုတာဖြစ်ပါတယ
်ဒါနဲ့ပတ်သက်ပြီးတက်မတော်ကိုယ်စီလေဘုံမှုထက်လင်းက1958 1962 1988ခုနှစ်များမှာတက်မတော်ကတိုင်းပြည်အာဏာရယူခဲ့ရတာကိုမှန်ကန်ကြောင်းပြောဆိုပြီးလက်ရှိဒီမိုကရေစီအတွင်ပြောင်းရေးကာလဟာ9နှစ်လောက်ပဲရှိသေးတယ်ပြည်တွင်းလက်နက်ကိုင်တောင်းကျမှုတွေပြည်ပပယောဂနဲ့ဝင်ရောက်ဆွတ်ဖက်မှုကြောင့်ဖြစ်ပေါ်လာတဲ့အကြမ်းဖက်တောင်းကျမှုတွေတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေရှိနေပြီးနိုင်ငံတော်၏ချုပ်ချာအာဏာကိုထိပါစော်ကားရန်ကြံရွယ်လှုပ်ဆောင်မှုများရှိနေတာထင်ထင်ရှားရှားတွေ့ရလို့လို့ဆိုပါတယ်။သူကအဲ့လိုပြောလို့မကဒီလိုအခြေအနေမျိုးမှာတပ်မတော်ကလွှတ်တော်ကိုယ်စားလှယ်များကိုရှော့ချလိုက်ပြီးဆိုပါကမလိုလားအပ်တဲ့ဘေးရွက်ဆိုးကျိုးများဖြစ်ပေါ်လာနိုင်ပါတယ်ဆိုပြီးတတိပင်းစကားတော့ပြောဆိုခဲ့ပါတယ်။သူပြောတဲ့ဘီလွတ်ဆိုးကျိုးဆိုတာဘာကိုခေါ်တာလဲနောက်ထပ်တကြီးဆရာနာသိမှုမျိုးလားဆိုတာကိုတော့ရှင်းပြမသွားခဲ့ပါဘူ
းလက်ရှိ NLD ဦးဆောင်တဲ့45ဦးကော်မတီတက်ကတင်လာတဲ့ပြင်ဆင်ထိဆွတ်ပယ်ဖြတ်လိုတဲ့အချက်114ချက်ရှိပြီးအဲ့ဒီထဲမှာတက်မတော်အခန်းကဏ္ဍကိုရှော့ချမဲ့အချက်41ချက်တောင်ပါနေတယ်လို့အမျိုးသားလွှတ်တော်အမတ်ဗိုလ်ချုပ်ကြီးဟောဦးစိုးသိန်းကထောက်ပြပါတယ်အဲ့ဒီထဲမှာတက်မတော်ကာကွယ်ဦးစည်းချုပ်တီလက်နက်ကိုင်တပ်ဖွဲ့အလုံးကြီးအကြီးအကဲဖြစ်သည်ဆိုတဲ့အချက်ကိုပယ်ဖြတ်ဖို့နိုင်ငံတော်၏အမျိုးသားနိုင်ငံရေးအခန်းကဏ္ဍတွင်တက်မတော်ကပါဝင်ထမ်းဆောင်ရေးတို့ကိုအစဉ်တစိုက်ဦးတည်သည်ဆိုတဲ့အချက်မှာတည်သူစံနာနှင့်အညီဆိုတာကိုဖြစ်ဆက်ဖို့ဆိုတာမျိုးနဲ့ပါဝင်ပါတယ်။ဒါတွေကိုလက်မခံနိုင်ကြောင်းတက်မတော်သားအမတ်တွေကဆွေးနွေးတင်ပြကြပါတယ်။တက်မတော်သားကိုယ်စားလှယ်ဒုဗိုလ်မှူးကြီးမိုးမြင့်အောင်ကဒီခံကျိုးဘက်ကတင်ထားတဲ့ကာလုံးလို့ခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့လုတ်ပိုင်ခွင့်တိုးချဲ့ဖို့ကိစ္စကိုထောက်ခံဆွေးနွေးရင်းမြန်မာနိုင်ငံအချက်လက်ရှာဖွေရေးအဖွဲ့ဤအစီရင်ခံစာများရခိုင်ပြည်နယ်အရေးကိစ္စကို ICC ကတရားစီရင်ရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့ရည်တည်ချက်ကိုကုလသမဂ္ဂထွေထွေညီလာခံတွင်တင်ပြခဲ့သည့်ကိစ္စ ICJ တို့မြန်မာနိုင်ငံကတက်ရောက်ရှင်းလင်းသည့်ကိစ္စ စားရနိုင်တဲ့အတွက်အလွန်ရေးပါတဲ့ကိစ္စများမတိုင်းမီမှာကောင်းစီနဲ့ညှိနှိုင်းဆွေးနွေးတင်တော့လဲလုံဆောင်မှုမရှိခဲ့တာကိုလည်းတွေ့ရှိရပါတယ်လို့ဆိုပါတယ်အထိပ္ပာယ်ကတော့တက်မတော်ခေါင်းဆောင်တွေဟာရွေးကောက်ခံအစိုးရက2008ဖွဲ့စည်းပုံအတိုင်းစီမံခန့်ခွဲအုပ်ချုပ်နေတဲ့အတိုင်းဒါကိုကျေနပ်မှုမရှိသေးတဲ့သဘောထားမျိုးရှိနေတာတွေ့မြင်ကြရပါတယ်
ဒီဟိုအိုင်းနဲ့ဆက်ကွန်သတော်လေးဆွေးနွေးမှုနောက်ဆုံးဆက်ရှင်မှာတော့တက်မတော်ကကိုယ်စားလှယ်ဗမှုချုပ်တယောက်ကမိုက်တောင်းလို့လွတ်တော်နာကကမိုက်ပေးပါတယ်မိုက်ရတဲ့အခါအဲ့ဒီဗမှုချုပ်က2008ဖွဲ့စည်းပုံဆိုတာကိုဘယ်သူတွေပါဝင်ပြီးဘယ်လိုရေးဆွဲဘယ်လိုပေါ်ပေါက်လာတဲ့အကြောင်းအဲ့ဒီဖွဲ့စည်းပုံကိုနိုင်ငံသားဗန်နစန်းရာကလုံးဘလောက်ကမဲပေးလို့အတီးဖြစ်ခဲ့ကြောင်းစသဖြင့်ရှည်လျားစွာပြောဆိုပါတယ်လွတ်တော်နာကကအဲ့လိုပြောဆိုမှုဟာလွတ်တော်ရင်ဆွေးနွေးချက်တွေနဲ့မဆိုင်ကန့်ကွက်မှုလည်းမဟုတ်တဲ့အတွက်မပြောဆိုဘူးတားမြစ်ပါတယ်တားမြစ်ပြီးမိုက်ကိုပိတ်လိုက်ပြီးမှလည်းတက်မတော်ကကိုယ်စလေကတော့အဖန်ကိုအကျေဆုံးမြင်ပြီးသူပြောချင်တာကိုဆက်ပြောခဲ့ပါတယ်ဒီမြင်ကွင်းကိုကြည့်ရင်ဖွဲ့စည်းပုံပါတက်မတော်ဒီနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်ရအဓိကတာဝန်ရှိပြီဆိုတာကိုအကောင့်ထဲထော်နေသလားလို့ထင်မှတ်ရစီပါတယ်လွတ်တော်ရင်တက်မတော်ကရဲ့ဆွေးနွေးချက်ကိုခြုံငုံသုံးသပ်ကြည့်လိုက်ရင်တက်မတော်ဟာနိုင်ငံရေးမှာပါဝင်ရကနေဆုတ်ခွာသွားဖို့လုံးဝအစီအစဉ်မရှိသေးဘူးဆိုတာကိုပြသနေပါတယ်။ဒါအပြင်2008ဖွဲ့စည်းပုံကိုဒီမိုကရေစီဖက်ဒရယ်ပြည်တော်စုပုံစံနဲ့ကိုက်ညီမဲ့ဖွဲ့စည်းပုံအဖြစ်ပြင်ဆင်ဖို့ကိုလည်းဆန္ဒမရှိသေးဘူးဆိုတာပြသနေပါကြောင်းတင်ပြလိုက်ရပါတယ်။